အမေရိကန်ပြည်သူကိုတိုက်ရိုက်ပြန်တမ်းမဲ့ခီးစင်တွေမှာခီးစင်တွေအနေနဲ့ခီးဆောင်လက်တော့ကွန်ပျူတာတွေအီလက်ထရောနစ်ပစ္စည်းတွေကိုတဘာတည်းယူဆောင်ဝင်ပြန်လည်ခွင့်ပြုလိုက်ပြီးဖြစ်ကြောင်းကတ္တာလီယောင်းလိုင်းကဒီကနေ့ကြေညာလိုက်ပါတယ်။လီယောင်းလိုင်းနဲ့ဟာမက်အပြည်ဆိုင်လေရင်ဝင်တွေမှာအမေရိကန်ကသတ်မှတ်ထားတဲ့လွန်ကျွေးစီမံချက်တွေနဲ့အညီဆောင်ရွက်ထားပြီးဖြစ်တဲ့အကြောင်းလဲကတ္တာလီယောင်းရဲ့ကြေညာချက်ကဖော်ပြထားပါတယ်။ electronic ကိရိယာတွေထဲမှာအချမ်းဖက်ဝါဒီတွေကဘုံးတွေလျှို့ဝှက်တဲဆောင်လာမှာကိုစိုးရိမ်မှုတွေကြောင့်အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဒေသတွေကလေဆိပ်စေဦးကနေအမေရိကန်ကိုတိုက်ရိုက်ပြန်တမ်းမဲ့လေယောင်းခီးစင်တွေမှာ laptop ကွန်ပျူတာတွေနဲ့ electronic ပစ္စည်းကြီးကြီးမားမားတွေကိုကိုယ်နဲ့တူတဲဆောင်ဝင်မဖြစ်ဘူးအမေရိကန်ကမလာတဲ့မှာပဲတားမြစ်ထားတာပါ။အမေရိကန်အမိမြေလွန်ကျွေးဌာနကတော့လေယောင်းလိုင်းတွေအနေနဲ့ခီးစင်တွေကိုယ်နဲ့တူယူဆောင်မဲ့ပစ္စည်းတွေကိုအစ်မင်းနီးပညာဆုံးအိဇွေးနဲ့အာထရာဆောင်းကိရိယာတွေနဲ့ဆက်ဆဲမှုတွေလုပ်ဖို့ဒါမှမဟုတ်ရင်တော့တဲဆောင်ဝင်မပေးဘူးပြည်ရဲ့တရင်ပတ်ထဲမှာပဲထပ်မံအကြောင်းကြားခဲ့ပါတယ်။ခီးစင်တွေအတွက်ကတ္တမင်းတွေကိုပြန်လည်ရုပ်သိမ်းကြောင်းကြီးညာခဲ့တဲ့အထက်မှာတော့ကတ္တာလေယောင်းလိုင်းကစုထမ်းမြောက်ဖြစ်ပါတယ်။အဘူဒါဘီခြေဆိုင်အတီဟက်လေယောင်းကတနင်္ဂနွေနေ့မှာပထမဆုံးအကြိမ်ကိုတားမြစ်ချက်ကိုရုပ်သိမ်းလိုက်ပြီးအင်္ဂါနေ့မှာတော့ဒူဘိုင်းခြေဆိုင် Emirates လေယောင်းနဲ့တူရကီလေယောင်းလိုင်းတို့ကလည်းအမေရိကန်ရဲ့လုံခြုံရေးစည်းကမ်းတင်တဲ့အညီဆောင်ပြေးဖြစ်ကြောင်းအတိအကျကြီးညာခဲ့ကြတာပါ။